ကိုင်းနားနဲ့နဲ့ကိုင်းတွေရဲ့တိုက်ပွဲလက်ရှိဖြစ်နေတဲ့ရိုဟင်ဂျာအရေးကိစ္စနဲ့မြပြလာတဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကမြန်မာနိုင်ငံရဲ့ကာလရှည်ကြာနေတဲ့ပြည်ပခန့်တွေကိုဖြည့်ရှင်ရမှာအဟန့်အတားတွေဖြစ်စေတယ်လို့ ICG လို့ခေါ်တဲ့နိုင်ငံတကာပြည်ပခန့်လေ့လာဆောင်ကြည့်ရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်ICG ရဲ့2019ခုနှစ်အတွက်ပြည်ပခန့်အဖြစ်ပွားဆုံးနဲ့အကြမ်းဖက်မှုအမြင့်မားဆုံးစောင့်ကြည့်စီရင်10နိုင်ငံမှာမြန်မာနိုင်ငံပါဝင်ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတန်းနဲ့ချီပြီးရောက်နေတဲ့ရိုဟင်ဂျာတွေဟာစခန်းတွေထဲမှာပြစ်ဒိတ်ကြက်ညက်စွာနေရပြီးကျန်းမာရေးနဲ့သဘာဝပေးခံတွေကိုခံစားနေရတာ။ရခိုင်ပြည်နယ်မှာကျန်နေခဲ့တဲ့မွတ်စလင်တွေဟာလည်းခွဲခြားဆက်ဆံခံရမှုတွေပိုတိုးလာနေပြီးသူတို့အသက်ရှင်နေထိုင်ရေးအတွက်လိုအပ်ချက်တွေမှာကန့်တတ်ချုပ်ချယ်ခံနေရတာ။ရခိုင်တပ်မတော် AA နဲ့ဇက်တိုက်ဖြစ်နေတဲ့တိုက်ပွဲတွေပါဝင်လက်နက်ကင်တိုင်းရင်းသားအဖွဲ့ချင်းချင်းကြားကတိုက်ပွဲတွေကြောင့်ငင်းကြဲရေးလုပ်ငန်းစဉ်တွေပြက်လူဆဲဆဲဖြစ်ခဲ့တာတွေကိုထောက်ပြထားပါတယ်။ဒီမီတီညိမ်မှုတွေကလက်နက်ကင်အဖွဲ့တွေကိုမူရစ်ထုတ်လုပ်မှုတွေလူကုန်ကူးမှုတွေနဲ့တခြားတရားမဝင်လုပ်ငန်းတွေပိုတိုးလုပ်ကင်ခွင့်ရဖို့ခွင့်လန်းတွေဖြစ်လာစေတယ်လို့လည်း ICG ကထောက်ပြပါတယ်။ICG ရဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအိန္ဒိယနယ်ပြည်နယ်ကမြမရေးလေလာသူဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။တကမာလုံးမှာပါပဲလက်နက်ကင်ဖွဲ့စီတိုင်းဟာဒီအစိုးရရဲ့စစ်တပ်ကလွယ်သူ့ဝန်ကြီးရလန်းရှိမှသာလေရည်တည်နိုင်ကြပါလေ။လက်နက်ကင်ဖွဲ့စီတွေငွေပေးရရလဲဆိုတာဒါလူတိုင်းလူလူသိကြပါလေ။ဟာတရားဝင်နီးရှိတယ်လို့တရားမဝင်နီးတွေလည်းရှိပါလေ။ဒီလိုကနေရတဲ့စီးပွားရေးလုပ်ငန်းတွေဟာတမန်နိုင်ငံကြီးတစ်ခုလုံးရဲ့စီးပွားရေးကိုလည်းထိခိုက်တယ်တမန်ပြည်သူတွေရဲ့နေအိမ်ထိုင်ရေးစီးပွားရေးလူမှုရေးအကုန်လည်းထိခိုက်ပါတယ်ခင်ဗျာအဲညဉ့်ညံ့ရေးရဖို့တိုက်ပွဲတွေရဖို့ဆိုတာကျွန်တော်တို့နိုင်ငံအတွက်တမန်လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ဒီရှုပ်ထွေးလာတဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်ဖို့အတွက် EU ဥရောပသမဂ္ဂအနေနဲ့ဆက်လက်ပြီးကူညီပေးစေလိုတယ်လို့ ICG ကဆိုပါတယ်ICG က EU ကိုအကြံပြုချက်တွေထဲမှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုဆက်လက်ပြီးထောက်ပံ့ဖို့ရခိုင်ပြည်နယ်ရရှိသမျှလူမျိုးဘာသာအလုံးကိုလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးရေးအကူအညီထောက်ပံ့နေပေးဖို့အဲ့ဒီလိုပေးတဲ့နေရာမှာအတိတ်ကလိုနာကျင်မှုတွေဖြစ်စေတဲ့ခွဲခြားမှုတွေမရှိသေးဖို့ပါရှိပါတယ်။ဒါအပြင်မြမအစိုးရနဲ့ဆက်ဆံရေးမပြတ်ဖို့နဲ့အဆက်ဖြတ်တာပတ်ထုတ်တာအထူးကြံပြင်အောင်လုပ်တာတွေဟာအကျိုးမရှိနိုင်ဘူးလို့လည်း ICG ကဆိုပါတယ်ဥရောပသမဂ္ဂကလက်ရှိပေးထားတဲ့မြန်မာပြည်အပုပ်ကုံတွေအပေါ်အခွန်ကင်းလွတ်ခွင့်ကိုရုပ်သိမ်းမယ်ဆိုရင်တချို့ကဏ္ဍတွေကိုချွင်းချက်ချန်ထားဖို့လည်း ICG ကအကြံပြုထားပါတယ်။အထက်ချုပ်လုပ်ငန်းကိုပိတ်ရင်အခြေခံဝင်ငွေနည်းလုပ်သားထောင်ပေါင်းများစွာအထိနာနိုင်တယ်လို့ဆိုပါတယ်။နောက်ဆုံးအနေနဲ့ EU ဟာမြန်မာငင်းကြင်ရေးအတွက်အဓိကပံ့ပိုးကူညီနေတာဖြစ်တဲ့အတွက်မြန်မာပြည်အတိုင်းအတာနဲ့နဲ့ကိုင်ပြဿနာတွေချုပ်ငြိမ်းပြီးငင်းကြင်စေဖို့ကူညီပေးပါEU ရဲ့ရမုံငွေတွေကိုအရက်သားတွေကိုကာကွယ်ဖို့နဲ့အကြမ်းဖက်မှုနှေးပါးရေးတွေကိုဥတီပေးပါလို့ ICG ကအကြံပြုထားပါတယ်ရှင်။